This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်တို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတို့သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ29ရက်ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီတရင်ကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ
Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာကုချင်ဆက်ပြီး Radio NUG ရဲ့မနက်ခင်းစီတရင်များကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီတရင်ကတော့ကြောက်ပြူမှာတရုတ်စီမံကိန်းအနီးတိုက်ပွဲမဖြစ်ရန် AA ကိုဖိအားပေးပြီးစစ်ကောင်စီအား drone နဲ့နှိပညာထောက်ပံ့မှုတရုတ်ပြုလုပ်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်ပြူမြို့မှာဖြစ်ပွားနေတဲ့တိုက်ပွဲများတွင်တရုတ်စိုးရဟာအာရခတပ်တော် AA အားတရုတ်စီမံကိန်းများအနီးမှတိုက်ပွဲမဖော်ဆောင်ရန်ဖိအားပေးထားပြီးတစ်ဖက်မှာလည်းစစ်ကောင်စီအားခေမီ drone များနှိပညာနဲ့စစ်လက်လက်ပစ္စည်းများထောက်ပံ့ပေးနေတယ်လို့ဒေသခံတူကပြောကြားချက်ကိုနေရင်းစာသတင်းဌာနမှဖော်ပြထားပါတယ်။အာရခတပ်တော်ရဲ့ထိုးစစ်ဟာမေလနောက်ဆုံးပတ်မှာရွှေတဘာဝတန်းွေတန်းစင်တူလောင်ဆက်ယုံ OGD အနီးထိရောက်ရှိခဲ့ပေမဲ့တရုတ်ရဲ့ဖိအားကြောင့် AA ဟာအဲ့ဒီ area မှနောက်ဆုတ်ခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်တရုတ်လုံခြုံရေးဝန်ထမ်းတွေပါ drone နဲ့တိုက်ခိုက်မှုမှာပါဝင်နေတယ်လို့၎င်းကဆက်လက်ပြောကြားထားပါတယ်။တရုတ်ဆိုရဟာမြန်မာပြည်တွင်းကြီးမှာဝင်ရောက်ဆက်ဖက်မှုမပြုလို့ပြောဆိုထားပေမဲ့စစ်ကောင်စီအားစီရေးအရာထင်ရှားစွာထောက်ပံ့ပေးနေတာကို Justice for Myanmar ကလည်းထောက်ပြထားပါတယ်ခင်ဗျာ။အခုတခါကြောက်ကြီးမြို့နယ်မှာအထိုင်ချတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်ရှိရင်းတိုင်ကုန်းကြီးရွာနဲ့လက်ပတ်ကြီးရွာတို့မှာအထိုင်ချတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးလက်နက်ကြီးများပါဝင်လက်နက်ခဲယမ်းများစွာကိုသိမ်းဆည်းရရှိခဲ့တယ်လို့အမှတ်နှစ်စစ်စီရင်နယ်မြေကထုတ်ပြန်ထားပါတယ်။ဇူလိုင်လ25ရက်နေ့ကရင်းတိုင်ကုန်းရွာရှိစစ်ကောင်စီစခန်းကိုအမှတ်နှစ်စစ်စီရင်နယ်မြေပဲခူးတိုင်းစစ်ဌာနဗျူဟာ25အမှတ်302/2တရင်အထူးကွန်မန်ဒိုတရင်နဲ့ KNL တရင်ကူတို့ကတိုက်ခိုက်သိမ်းပိုက်ခဲ့လို့ဆိုပါလေတိုက်ပွဲတွင်စစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပြီး20ဦးထပ်မံထိခဲ့ဒဏ်ရာရရှိခဲ့ကလက်နက်ကြီးလက်နက်ငယ်များခဲယမ်းများနဲ့စစ်သုံးဆက်ဆက်ပစ္စည်းများစွာကိုသိမ်းပိုက်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်တော်လိုင်းပူပေါင်းတပ်ဖွဲ့တွေဘက်ကလည်းရဲဘော်တဦးမြင့်မြတ်စွာကြာဆုံးခဲ့ရပြီးရဲဘော်တချို့ထိခဲ့ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်အလားတူပဲလက်ပတ်ကြီးရွာကစစ်ကောင်စီတပ်စခန်းကိုဇူလိုင်လ25ရက်နေ့မှာပဲဗကောတိုင်းစစ်ဌာနဗျူဟာ24အမှတ်3933တပ်ရင်နဂရီတပ်ရင်ဗျူဟာ26တောင်ဝင်တောင်းတပ်ရင်အမှတ်3933တပ်ရင်တောကြီးကန်းတပ်ရင်နဲ့ KNL တိုင်ရင်ရှိတို့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးထပ်မံထိခိုက်သေးဆုံးပြီးတော်လိုင်းပူပေါင်းတပ်ဖွဲ့ဘက်ကလည်းရဲဘော်တဦးကြာဆုံးက2ဦးကိုထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီဒီမော့ဆိုအနောက်ချမ်းကိုစစ်ကောင်စီကနှစ်ရက်စတိုက်လက်နက်ကြီးတွေနဲ့ပစ်ခတ်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကင်းဟင်းနီပြည်ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းကိုစစ်ကောင်စီကလက်နက်ကြီးများနဲ့နှစ်ရက်စတိုက်ပစ်ခတ်ခဲ့တယ်လို့ဒေသခံသတင်းရင်းမြစ်ထံကနေသိရပါဗျ။ဇူလိုင်လ26ရက်နေ့ညနေ3:00ဝန်းကျင်မှာဒီမော့ဆိုနောက်ဘက်ချမ်းကိုလက်နက်ကြီး3လုံးပစ်ခတ်ခဲ့တာဖြစ်ပြီးနေတချို့ထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။အလားတူပဲဇူလိုင်လ25ရက်နေ့ည7:00ဝန်းကျင်ကလည်းဒီမော့ဆိုနောက်ဘက်ချမ်းကိုလက်နက်ကြီး9လုံးထပ်မံပစ်ခတ်ခဲ့တယ်လို့သိရှိရပါဗျ။ဒီမော့ဆိုနောက်ဘက်ချမ်းကိုဇူလိုင်လတွင်လက်နက်ကြီးပစ်ခတ်မှုတွေအပြင်လေကြောင်းတိုက်ခိုက်မှု3ချိန်ပြုလုပ်ခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့မနက်ပိုင်းကလည်းဒီမော့ဆိုနောက်ချမ်းတနေရာကိုလက်နက်ကြီးများပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ဖဲကုံမိုးပြဲလွိုင်ကော်လမ်းမကြီးတစ်လျှောက်ကိုစစ်ကောင်စီကထိန်းချုပ်ပြီးတဲ့နောက်နမ်းမယ်ခုံမြို့နီးကိုထပ်မံစစ်ကြောင်းထုတ်လာရမှာတိုက်ပွဲများဖြစ်ပွားနေပြီးလက်နက်ကြီးပစ်ခတ်မှုတွေကြောင့်ကျေးရွာ9ရွာထပ်မံစစ်ဘေးရှောင်နေရတယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီတင်ဆက်ပေးမဲ့စီရီသတင်းကတော့မိုးကုတ်နဲ့ကြောင်းမဲမှာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတက်ခိုက်မှုတွေကြောင့်ဒေသခံ2ဦးသေဆုံးရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ မန္တလေးတိုင်းမိုးကုံးမြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တို့မှာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံ2ဦးသေဆုံးခဲ့ပြီး4ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။ TNL တမဟာလေးထိချုံနယ်မြေမိုးကုံးမြို့ရှေးပိုင်းမှာရှိတဲ့ရွှေလိပ်ပြားဟိုတယ်ကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရမှာမြို့သား2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဇူလိုင်လ26ရက်နေ့ညနေ 4:58 မိနစ်ချိန်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲပြည်သူလူထုကိုဦးတည်ကစစ်ကောင်စီကပေါင်250ဘုံနှလုံးနဲ့ကျဲချတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဘုံဒီချောင်ရောက်ပောက်ကွဲမှုကြောင့်စိုက်ကင်နဲ့လုတ်ပြန်လာတဲ့အမျိုးသားတူထိမှန်သေဆုံးခဲ့ပြီး3ဦးထိခဲ့ဒဏ်ရာရရှိခဲ့ကဟိုတယ်အဆောက်အဦတချို့ဘုံစားထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူကြောင်မဲမြို့နယ်နောင်ပင်ချေးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့ရမှာဒေသခံ2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့ရွှေပြည်မြေသတင်းဌာနကဖော်ပြထားပါတယ်။ဇူလိုင်လ26ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်ကနောင်ပင်ချေးရွာတွေကိုလက်နက်ကြီး9လုံးခန့်ပစ်ခတ်ခဲ့တာဖြစ်ပြီးနောင်ချိုကနေစစ်ရှောင်လာတဲ့ဒေသခံ2ဦးကိုထိမှန်ခဲ့ပြီး2ဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီးရဲသတင်းကတော့နထိုးကြီးမြို့နယ်မှာစစ်ဘေးရှောင်ဖုန်ကြီးကျောင်းကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်မှုမှာကလေးငယ်၄ဦးအပါအဝင်၆ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဇူလိုင်လ26ရက်မှာတရုတ်မြို့နယ်မှာနထိုးကြီးမြို့နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကမျက်ရွှေရွာရှိစစ်ဘေးရှောင်ပြည်သူများခိုးလုံနေတဲ့ဖုန်ကြီးကျောင်းကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသသတင်းတွေကသိရပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ကလေးငယ်၄ဦးနဲ့မြို့သမီး2ဦးသေဆုံးခဲ့ပြီးနောက်ထပ်ပြည်သူ6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ခုနောက်ဆုံးတင်ဆက်ပေးမယ့်စီးရဲသတင်းကတော့ CDF ဇွတုံရဲ့၄ချိန်မြောက် Special Force Training တနင်္ဆင်ပွဲခန္ဓာပြုလုပ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ CDF ဇွတုံမှဦးစီးကျင်းပတဲ့၄ချိန်မြောက် Special Force Training ပြီးစီးမှုနဲ့ရဲဘော်သစ်များအားစုပေးခြင်းစုတောင်းပေးခြင်းခန္ဓာကိုဇူလိုင်လ24ရက်နေ့မှာဇွတုံဒေသတနင်္ဆာမှာအောင်မြင်စွာကျင်းပပြုလုပ်နိုင်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ရက်ရှိတနင်္ဖြစ်တဲ့အဲ့ဒီတနင်္အတွက်တာဝန်ယူဦးစီးပေးကြတဲ့တာဝန်ရှိသူတွေနဲ့အကျွေးမွေးအားထည့်ပေးကြတဲ့ပြည်တွင်းပြည်ပရှိတော်လှန်မိဘပြည်သူများပေါ်ကျေးဇူးအထူးတင်ရှိပါတယ်လို့ဆိုထားပါတယ်။တန်းတူညီများမှုပြေဝရှိတဲ့ပြည်တော်စုနိုင်ငံတော်တိဆောက်ရင်းနဲ့အမိချင်းလန်ချင်းလန်ရှိပြည်သူများအတွက်ဆက်လက်ပြီးတိုက်ပွဲဝင်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်လုတ်ချက်တွေကို Radio NUG သတင်းတောက် Castle နဲ့ Miss Sit တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ပြည်တော်စုဝန်ကြီးဒေါက်တာဆာဆာနဲ့လူထုတွေ့ဆုံပွဲကိုစစ်တနီမျိုးမှာပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မြို့သားညညွေးရေးအစိုးရအပီပီဆိုင်ရာပူပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာနဲ့လူထုတွေ့ဆုံပွဲကိုဇူလိုင်လ26ရက်နေ့စစ်တနီမျိုးမှာ CRPH NUG Support Group NSW ကဦးဆောင်ပြီးအောင်မြင်စွာကျင်းပနိုင်ခဲ့ကြောင်းတင်ပြရှိပါတယ်။တွေ့ဆုံပွဲမှာပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာဟာဆရာနာရှင်စနစ်ကိုမြန်မာပြည်မှာအပီးတိုင်းတိုက်ထုတ်ပြီးတော့ Federal Democracy ပြုပြင်ပြောင်းလဲရေးမှာအဓိကကျတဲ့ bottleneck federalism formation political transformation military transformation geopolitical transformation socio economic transformation ကိုအကောင့်အထပ်ပေါ်လှုပ်ဆောင်မှာဖြစ်ကြောင်းဆွေးနွေးခဲ့ပြီးတော့ပြည်သူလူထုသိလို့တဲ့မိကုံးများကိုလည်းယင်းဤခင်မင်စွာဖြေချသွားခဲ့တယ်လို့သိရပါတယ်။ဆွေးနွေးပွဲကိုတက်ရောက်လာကြတဲ့ဒေါက်တာဆာဆာခီးစင်းရဲ့အခမ်းအနားကိုဖြစ်မြောက်အောင်စီစဉ်ပေးခဲ့သူများအခမ်းအနားအစီအစဉ်မှာပါဝင်ကူညီခဲ့သူများကြွားရောက်လာကြတဲ့လူကြီးမင်းများနဲ့တိုင်းဒေသကြီးအကိုမောင်နှမများကြွေးမွေးတည်ခင်းတဲ့အလူရှင်များနဲ့အခမ်းအနားပြင်ဆင်သိမ်းဆည်းပေးတဲ့စေတနာဝန်ထမ်းများအားလုံးကိုအတူကျေးဇူးတင်ရှိပါကြောင်းဖော်ပြထားပါရခင်ဗျာဆက်လက်ပြီးတော့တပင်းမျိုးနဲ့အတွဲမှရှိတဲ့လေယာဉ်လုပ်ငန်းခွင်များအတွက်ရည်စည်းရည်လာကောင်းမွန်စီရန်ဆောင်ရွက်တဲ့တင်ကိုတင်ပြပေးပါမယ်တပင်းမျိုးနဲ့အတွဲမှရှိတဲ့တောင်သူလေသမားများရဲ့လေယာဉ်လုပ်ငန်းခွင်များအတွက်အရေးကြီးတဲ့ YMC MBC မူတက်လျှောက်ရည်စည်းရည်လာကောင်းမွန်စေရေးအတွက်ဆောင်ရွက်ပေးခဲ့ကြောင်းတပင်းမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှတရင်ထုတ်ပြန်ပါတယ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့စေမြောင်းဌာနစိုက်ပျိုးရေးဌာနတို့နဲ့ဒေသတွင်းမှရှိတဲ့တောင်သူများပူးပေါင်းပြီးရည်လန်းရှင်အမိုက်ဆေယူခြင်းခြုံရွယ်များရှင်းလင်းခြင်းစတဲ့လုပ်ငန်းများကိုဇူလိုင်လစိုက်ပျိုးချိန်အမီအင်တိုက်အားတိုက်ဖြင့်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့စေကောင်စီကမတရားဖမ်းဆီးထားတဲ့ရတနာပကံတိုက်ဆရာတော်ပြန်လည်တော်မူတဲ့တဲ့ရင်ကိုတင်ပြပေးပါမယ် အကြံပေးစီအုပ်စုကမတရားဖန်ဆီးထားတဲ့မန္တလေးမြို့ရတနာပကံတိုင်မဆရာတော်ဟာနှိပ်စက်ခံရမှုဒဏ်ရာများနဲ့စေဝါကူတာမှုလုံလောက်စွာမရခဲ့တာကြောင့်ပြန်လည်တော်မူသွားတယ်လို့တန်ခါသမတ်ကမန္တလေးကထုတ်ပြန်ထားပါတယ်ဆရာတော်ဥပတန်တိယဟာမတရားဖန်ဆီးနှိပ်စက်မှုဒဏ်ရာများကြောင့်ကင်ဆာရောဂါဖြစ်ဇူလိုင်လ25ရက်နေ့မှာမန္တလေးပြည်သူ့ဆေးရုံကြီးမှာပြန်လည်တော်မူသွားခဲ့တာလို့ဆိုပါတယ်ဆရာတော်ကိုပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ21ရက်နေ့ညအချိန်မှာစစ်ကောင်စီကမတရားဖန်ဆီးခဲ့တာဖြစ်ပြီး2023ဇူလိုင်လ18ရက်နေ့မှာပုံမှန်50ညဖြစ်ထောင်ဒဏ်15နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်အကျဉ်းထောင်အတွင်းနှိပ်စက်မှုများကြောင့်ဆရာတော်ဟာကင်ဆာရောဂါဝေဒနာကိုစတင်ခံစားခဲ့ရပြီးတော့2023အောက်တိုဘာလ15ရက်နေ့မှာမန္တလေးပြည်သူ့ဆေးရုံကြီးကိုပို့ဆောင်ကူတာပေးခဲ့တယ်လို့သိရပါတယ်သို့ပေမဲ့လည်းဆေးဝါးကူတာမှုလုံလောက်စွာမရခဲ့တာကြောင့်ထောင်ချပြီး2နှစ်အကြာတက်တော်36ဝါတော်16ဝါမှာပြန်လွန်တော်မူခဲ့ရတာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဆရာတော်ဥပတန်တိယအပါအဝင်နိုင်ငံရေးအကျဉ်းသားများကိုဖိနှိပ်ထိန်းချုပ်ပြီးတော့လုံလောက်တဲ့ဆေးကူတာမှုမပေးဘဲအသက်သေးဆုံးစီတာကအကြံပေးစစ်ကောင်စီရဲ့ရွေချက်ရှိရှိတပြတ်မှုသာဖြစ်တယ်လို့မှတ်ယူကြောင်းတန်ခါသမတ်ကမန္တလေးကဆိုထားပါတယ်အကြံပေးစီအုပ်စုရဲ့ရဟန်းရှင်လူပြည်သူလူထုအပေါ်မတရားဖန်ဆီးထိမ့်သိမ့်မှုနှိပ်စက်ညှဉ်းပန်းမှုနဲ့အခြားမတရားပြုမှုများကိုတရားမျှတမှုရရှိသည့်အထိပြည်သူလူထုနဲ့အတူလက်တွဲတိုက်ပွဲဝင်သွားမယ်လို့တန်ခါသမတ်ကမန္တလေးသဘောထားထုတ်ပြန်ထားပါရခင်ဗျာဆက်လက်ပြီးတော့ထိုင်းစစ်တပ်ကကမ္ဘောဒီးယားရဲ့ဖူမက်ခီယာတောင်ထိပ်စစ်စခန်းကိုသိမ်းယူကမ္ဘောဒီးယားကအပြစ်ရရန်တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်ထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်မှာအငင်းပွားနေတဲ့နေမြေအတွက်တိုက်ပွဲများတတိယရက်ဆက်လက်ဖြစ်ပွားနေပြီးတော့ထိုင်းစစ်တပ်ကကမ္ဘောဒီးယားရဲ့ဖူမက်ခီယာတောင်ထိပ်စစ်စခန်းကိုသိမ်းယူခဲ့ကြောင်းထိုင်းသတင်းများကဖော်ပြထားပါသည်။ဇူလိုင်လ26ရက်နေ့ထိုင်းစံတော်ချိန်မနက်9:30မိနစ်မှာထိုင်းစစ်တပ်ကအဆိုပါစခန်းကိုသိမ်းပိုက်ပြီးတော့ထိုင်းအလံလွှင့်ထူခဲ့ကတိုက်ပွဲအတွင်းကမ္ဘောဒီးယားစစ်သား10ဦးသေဆုံးခဲ့တယ်လို့ AK-47 M16 တပ်နက်များစစ်တပ်နက်များ RPG 40မမလက်နက်နဲ့ drone များအပါအဝင်လက်နက်ခဲယမ်းများသိမ်းဆည်းရရှိခဲ့ကြောင်းထိုင်းသတင်းဌာနကောက်စော့ကဖော်ပြထားပါတယ်ကမ္ဘောဒီးယားဘက်ကလက်နက်ကြီးများဖြင့်ပြန်လည်သိမ်းယူရန်ကြိုးပမ်းနေကထိုင်းစစ်တပ်ကဖူမက်ခီယာတောင်တဝိုက်ကိုအပြေးအဝါထိန်းချုပ်ထားပြီးတော့လက်နက်ကြီးများတက်ဆင်ထားတယ်လို့ကမ္ဘောဒီးယားရဲ့ကာကင်းစခန်းများနဲ့ကေဘယ်ရထားများကိုဖျက်ဆီးခဲ့တယ်လို့သိရပါတယ်ဒါ့အပြင်တိုက်ပွဲများနှစ်ရက်ကြာပြီးတဲ့နောက်ကမ္ဘောဒီးယားကချက်ချင်းအပြစ်အခက်ရက်စေးရန်တောင်းဆိုထားပြီးကုလသမဂ္ဂဆိုင်ရာကမ္ဘောဒီးယားတန်အမတ်ကြီးချာဟီကီယိုကငြိမ်းချမ်းသောနီလန့်ဖြင့်အငင်းပွားမှုများကိုဖြေရှင်းလိုကြောင်းပြောကြားခဲ့ပြီးမြင်ထိုင်းဘက်ကချက်ချင်းတုံ့ပြန်မှုမပြုသေးဘဲနှစ်နိုင်ငံအကြားဓာတ်ရိုက်ဆွေးနွေးရန်သာလိုလားကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနကဖော်ပြထားပါသည်အာဆီယံအဖွဲ့ဝင်နိုင်ငံများနဲ့တရုတ်အမေရိကန်တို့ကပဋိပက္ခဖြေရှင်းရေးအတွက်ကြားဝင်ညှိနှိုင်းရန်ကမ်းလှမ်းထားပြီးမြင်လေထိုင်းကပြင်ပအဖွဲ့အစည်းများရဲ့ဝင်ရောက်ဆော့ဖတ်မှုကိုလက်မခံဘူးလို့သိရပါသည်တိုက်ပွဲများကြောင့်နှစ်ဖက်နေဆက်မှာရှိတဲ့ဒေသခံတိုင်းနဲ့ချီပြီးနေရဲဆွန့်ခွာထွက်ပြေးနေရကထိုင်းဘက်မှာအရတားအများစုအပါအဝင်15ဦးကမ္ဘောဒီးယားဘက်မှာ12ဦးသေဆုံးခဲ့တဲ့အပြင်လမ်းကျော်ကြီးစံများကြောင့်လောင်နိုင်ငံအတွင်းနေအိမ်အချို့ထိခိုက်ပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့မိုးကုန်းနဲ့တီဘောမှာမူရီစီယောဝါရောင်းဝယ်သူ6ဦးနဲ့သုံးဆွဲသူ9ဦးကိုတောင်ပြည်ရဲတပ်ဖွဲ့ဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ PSLF TNLE ထိန်းချုပ်နေမြေမိုးကုန်းနဲ့တီဘောမြို့နယ်တို့မှာမူရီစီယောဝါရောင်းဝယ်သူ6ဦးနဲ့သုံးဆွဲသူ9ဦးတို့ကိုတောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဇူလိုင်လ23ရက်နေ့မနက်10:00ခွဲကမှမိုးကုန်းမြို့မှာရှောင်းတခင်စစ်ဆေးမှုပြုလုပ်နေရင်မူရီစီရောင်းဝယ်သူကိုဖုံးမြင့်နိုင်36နှစ်အားဘိန်းဖြူထည့်ထားတဲ့မြက်စင်းစေးဘူးတပူရမစေးပြား200ပြားဖုံးတလုံးငွေသား10,800ကျပ်နဲ့အတူဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်လေဦးရက်ွက်ကိုလည်းထပ်မံစစ်ဆေးဆောင်ရွက်ခဲ့ရမှာနေအိမ်တက်အိမ်မှာမူရီစေးသုံးဆွဲနေတဲ့ကိုယုဖူးကိုတွန့်ချီကိုအခွာအီတို့ကိုရမစေးပြား24ပြားမူရီစေးဝါနဲ့ဆက်ဆက်တဲ့ပစ္စည်းများနဲ့အတူဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။အဲဒီနောက်အင်းချောက်ကြေးရွာနဲ့ပန်လင်ကြေးရွာကိုရှောင်းတခင်စစ်ဆေးမှုထပ်မံပြုလုပ်ခဲ့ရာမူရီစေးဝါသုံးဆွဲသူကိုလောက်ယူကိုလောက်ဟန်ကိုဟာမင်းကျော်နဲ့ကိုစန်တာကျော်တို့ကိုဖမ်းဆီးရမိခဲ့ပါတယ်။အလားတူဒီဘောမျိုးနယ်မှာလည်းပြီးခဲ့တဲ့ဇူလိုင်22ရက်ကရှောင်းတခင်စစ်ဆေးမှုပြုလုပ်ခဲ့ရာမူရီစေးဝါရောင်းဝယ်သူဒေါ်ဟွမ်ဦးဆိုင်ဝင်ထွန်မျိုးမင်းဦးနဲ့အမျိုးသားတအူးတို့ထံမှဘိန်းဖြူဆက်ပြာကွက်၅ကွက်ရမစီပြာ၁၁ထုံးနဲ့26ပြားတို့ကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဇူလိုင်လ23ရက်နေ့နေ့လယ်2:00ခန့်မှာမူရီစေဝါရောင်းဝယ်သူဦးလှအောင်52နှစ်အား ရမစီးပြားအထုပ်သီး၁၁ထုံးနဲ့အတူဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးရမိထားတဲ့မူရီစေဝါရောင်းဝယ်၃ဆွဲသူများကိုတအောင်းပြီးမြို့နယ်ရဲတပ်ဖွဲ့ကထိန်းသိမ်းထားပြီးတော့မူရီစေဝါတိုက်ဖြတ်ရေးဥပဒေနဲ့အညီအရေးယူသွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နမ်ဆန်အထက်မန်လွေကြီးရွာမှာမိသားစုဝင်2ဦးပူးတက်စီတောက်ပြီးတော့တက်တီယာမှာတဦးတည်ဆုံတဲ့တရင်ကိုတင်ပြပေးပါမယ်။တအောင်းပြည်တမာကိုနေမြေနမ်ဆန်မြို့နယ်အထက်မန်လွေကြီးရွာမှာမိခင်နဲ့တမင်းဖြစ်သူတို့ဟာပူးတက်စီတောက်ပြီးတော့ကိုတက်တီယာမှာမိခင်ဖြစ်သူတည်ဆုံသွားခဲ့ကြောင်း TNL မှတရင်ထုတ်ပြန်ထားပါတယ်။ဇူလိုင်လ23ရက်နေ့မနက်9နာရီအချိန်မှာလက်ဖက်ချန်တဲမှာအသက်42နှစ်အရွယ်ဦးအိုက်ခုနဲ့အသက်33နှစ်အရွယ်ဒေါ်အီမီတို့ဇနီးမောင်နှံ2ဦးဟာအချင်းစကားများပြီးတဲ့နောက်ဇနီးဖြစ်သူနဲ့၎င်းတို့သမီးဟာပိုးသက်ဆေးကိုယူတော့ပြီးတော့ကိုတက်တရန်ကြံစီခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီနောက်အမျိုးသားဖြစ်သူမှ၎င်းရဲ့အမျိုးသမီးနဲ့သမီးဖြစ်သူကိုဆေးကုသရန်ပို့ဆောင်ခဲ့ပေမယ့်လေပိုးသက်ဆေးရဲ့အစိတ်ပြင်းထန်မှုကြောင့်မိခင်ဖြစ်သူတည်ဆုံသွားခဲ့ပြီးတော့အသက်၄နှစ်အရွယ်သမီးဖြစ်သူလည်းဆေးကုသမှုခံယူနေစေဖြစ်တယ်လို့သိရပါတယ်။ထို့အတူမေလ28ရက်နေ့ကလည်းနမ်ဆန်မျိုးနယ်မှာအသက်24နှစ်အရွယ်အမျိုးသားတဦးဟာမိသားစုပြဿနာဖြင့်စိတ်ဖိစီးမှုများပြီးပိုးသက်ဆေးကိုယူတော့ကကိုတက်တည်သွားခဲ့ကြောင်းထုတ်ပြန်ထားပါရခင်ဗျာဆက်လက်ပြီးတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုဆန့်ကျင်ဖို့ရန်ကုန်မှာဆန္ဒပြတဲ့တရင်ကိုတင်ပြပေးပါမယ်စစ်ကောင်စီကငလင်ဘေးကူညီငွေများဖြင့်ရွေးကောက်ပွဲကိုပြုလုပ်မှာဖြစ်တာကြောင့်ပြည်သူများမှအတူတကွဆန့်ကျင်ကြဖို့ရန်ကုန်တော်လှန်ရေးနောင်၄ဘွဲကငလင်ဘေးကူညီမှုနဲ့လုံမဲ့ရွေးကောက်ပွဲအတူကိုဆန့်ကျင်ကြဆိုတဲ့ဘန်နာနဲ့အတူရန်ကုန်မှာဆန္ဒပြခဲ့တယ်လို့သိရပါတယ်စစ်ကောင်စီကငလင်အရေးပေါ်ကေဇယ်ရေးငွေများကိုပြည်သူများရဲ့ပြန်လည်ထူထောင်ရေးအတွက်အသုံးမပြုဘဲနဲ့လက်နက်ဝယ်ယူခြင်းကျေးရွာများကိုဘုံကျဲခြင်းနဲ့အာဏာတည်မြဲရေးအတွက်တရားမဝင်ရွေးကောက်ပွဲပြင်ဆင်ခြင်းများမှာအလွဲသုံးစားပြုလုပ်နေတာကြောင့်ရွေးကောက်ပွဲဟာအတူအောင်ဖြစ်ပြီးပြည်သူများမှအတူတကွဆန့်ကျင်ကြဖို့ညီနောင်၄ဘွဲကတိုက်တွန်းထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အိမ်မက်တွေကိုပတ်ဆုပ်ဖို့ကနန်းလေးတွေတောက်ပါနေစမျောလေးချနဲ့အနာဂတ်မြင့်တေးကောက်ကွယ်ဆုံးလေးမြူးကြောနေမယ်ကန်တရားလမ်းပါကလေးရွေးဦးချီ
ပြည်တွင်သတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ဤတီဂီတာအစီအစဉ်မှာမြသိန်းတန်းဤတာတာပြီးဘာကြီးတီတီဆူထားတဲ့ပြားဤမြစ်တို့စီစဉ်စီဆိုတဲ့တော်လန်ဤတီတချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
နာလေကြသောအများပြည်သူတွေသပိုင်းဒီပဒီတို့လိုနေခဲ့တော်မူကြီးဘုလိုလူကြီးစိနေနိုင်တဲ့ဘူရနေဆဲစစ်ကြောမကလူတွေအခွင့်ပြုကစနစ်ပြုပြတ်မလေအမြင့်တူလာမျိုးမတွက်စေတော်ရိုးစေပေါင်းတို့ကောင်းမှုချမ်းသာပြည့်စုံကျွယ်ဝဒီလာတာယာမလေးဒီမာတီဒန်လေးရင်းရင်းစုံလုံးဝင်သောအများပြည်သူလေးအသက်ကိုပေးပြုပါနေတပိုင်းတောင်းလေးရံွယ်ကုန်ရှင်းရဲ့စီရင်ပြန်မိမဲ့ဘုံဘွားချိတ်ဆဲမျိုးစံမကြံသေးစုပလူရန်စနစ်ကိုပြက်စီတခိတူမှညွန့်ဆူခဲ့ဝင်တောင်ရိုးပြတ်တောင်းမှုတို့ဘုံဘွားချမ်းသာကာရုဏာဝါရပြုစင်တလေYeah, yeah. တာလီငါတို့ညီမလေးဘုံရန်သူရှင်လင်းမာလူတိုင်းလူဘဝညီညာသာရမလေးရဲ့ရည်သက်ကြီးတို့ကြလီကြားရည်မြတ်တို့စီစဉ်စေချစ်ချင်းပြိုင်သူတို့ကနိုင်ငံတော်သစ်ကြီးမယ်လီနာလေကြသောအများပြည်သူတွေတမိုင်းဒီကကြီးထိုးလို့နေခေတ္တဝန်ကြီးလူလူချင်းစီးရဲ့နိုင်တဲ့ဘူဇာနေဆဲစစ်ကြောမခံသူတွေအခွင့်ပြုကစနစ်ပြုဖြစ်မလေအမြင်တူလာညင်ကိုမထွက်စေနောင်မျိုးဆက်ပေါင်းတို့ကောင်းမျိုးချမ်းသာပြည်စုံကျွဲဝါဒီလာသာရမလီကာဟာတို့ကြီးတို့ဘူးတို့ဘွားတို့ဒီအောင်သူသာသွေးခြင်းများရဲ့ပြေဒါဝိုင်းရန်ကြလီမာတို့ညီမမလီဘုံရန်သူရှင်လင်းပါလူတိုင်းဘုရားငြိမ်းချမ်းသာရမလီမျက်ရည်သက်သေသူကြလီကြားရည်မြတ်တို့စီစဉ်စေလက်တွေခိုင်သူတို့ဘုရားနိုင်ငံတော်သစ်ကြီးပဲလီရဲ့ရင်ဆုံးလို့ဝင်တော့အများပြည်သူတွေအတက်ကိုပေးကြိုးပမ်းနေတမိုင်းတောင်းတွေရံလွယ်ကုန်ရှင်းရင်စီးခြင်းပြိုင်းဖက်ဟုန်ကြွားချိတ်ဆဲမျိုးသမ်းမကြမ်းမေးစစ်ဘလူရစနစ်ဦးပြည့်စည်တခိထူအမှန်ညွန့်ဆိုခက်ဝေးနှောင်ကြိုးပြတ်တောင်းတို့လူလာချမ်းသာကာရုညာဝါရပြုစင်တလေသာတို့ကြီးဘုဘူးတို့ဘွားတို့ဒီအောင်သူသာသွေးခြင်းများရဲ့ပြေလာဝိုင်းရန်ကြလေငါတို့မလီဘုံရန်သူရှင်လင်းပါလူတိုင်းဒီဘဝငြိမ်းချမ်းသာရမလီရဲ့ရည်သက်ကြီးစွာလီကြားရည်မြတ်တို့စီစဉ်စေအချစ်ချင်းပြိုင်သူတို့ဘဝနိုင်ငံတော်သစ်ကြီးမယ်လီ
ရေဒီယိုအန်ယူဂျီမှာဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုးချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်ဘာသာနဲ့သတင်းထုတ်လွှင့်မှုကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ရေဒီယိုအန်ယူဂျီနဲ့ချိုးချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ထားတာဖြစ်ပါတယ်ခင်ဗျာ။
ကိုင်းနာတူနမရိုင်းနော်အတူဝဲခုကုံဖရမ်ကူလမ်ကူလင်းဟာညက်ချမ်ကလစ်ရှင်ဟူထူရီမိငါဘာခါနီအတူဝဲမိငါဘောင်ထူရီဂျူချူဆဲခေါ်ရကံဥမ်ဗီယန်လကုတမလတမန်တုံကာနကဖွာချူစက်ချောင်ရဘူနာမိငါယောက်ထူအမ်ကန်နာအမ်လနင်ဂီဂျီအိုင်အက်စ်ပီမီမာနောထုံချောဂီနီဂျီတယာထိုင်ခိုလာကမ္ဘောဒီးယားခိုနင်းတုံကာနကွန်ပါစီယာနီဒီမေစီမင်းလေပါဝါဘိုင်ချူခိုင်မောအယူဂျီနောအပရက်ဆာနောနကထူပီအတုံးဝရှင်ကနောညငါပိုင်ဟုတ်ကိနီအင်္ဂရိစီယာအင်ဝိုက်တမလာအဟေအင်္ဂရိစီရီမစနဒမ်နေဆက်ခေင္ဒုံအဒမ်ရဘနာအော့ကီချီယာ PDF မန္ဒလီနိုထူအင်ရှောနာကမောလံဘီအတုံးဝရှင်ကနောညငါပိုင်ဟုတ်ကိနီ say kotra kang umriang lagu tumala tumat dungkana kaphua khyosak khyangriya aksubya thugya monglam riyunga tumata kya kya dumma lona ri amkana akyang thang hingamaya khyosak khyangriya mebuna ka kya kya kulum kong ona amkana omthing khai kya kichia isp mimano kya kham click thum hup thungchagini bribriga khokum lhagu khokong leju se kotra kang umri dungkana khritvi tatam dubane achun riyung leju chimbrata hula chinlen kong singka Sekor ragam umri, agak amaya ahi, amang di tuh hakia. Sekor ragam umri jumpi om tu kicia begini. Kau kong leju, kau sekor ragam um angup kulak lene ajun rileju kugum pram kula kulik tumu. Chinlen Joint Defence Committee CJDC ya agang omang kuri kini. Ajun amaya kadangkia angum rileju kugum pram kula kulik pihil hakung kanadune Chinlen Kongsila. Chimprata hu jia ning pai lo na omne amata rituba hakia kyo se ko ra ka bu jum pyop kini isp myama no ru na gung le ju kum pram kulam kulik thi mukhya yung titim khong op kya pda la pdf zolan khogum pram kulam kulik phi mukhya khya yung cnd la cdf marano ani omna ka lai lem phi mdf la ee no ni tu kamau khogum pram kulam kulim ha mukhya khya yung cnd la cdf hanguram na ni omna ka recorder cndf no atuna la cnd no cndo cndf fa omna atuna kamonglam ri jumpi opkini jutia cdf matupi la mro cdf matupi aning la kung khomdeng chunari kamble mangro yu cdf kamble la cdf daya khomdeng aning chuna ka monglam ri jumpi isp myama no runa opkini achuna khyokhong le ju katang kiya khyangbum riang la kung mata khu madang li mchung cham ba ya monglam ri akdum bia mulo na li ju lokhaya khin yu khyo se ko ra ka mum ri phua akdum bia ngai na ne cham thang ba ya monglam kya kha ji phi isp myama no prik ni asian khong hi kya kya thaila cambodia ning tung ka na khana imri si kya ba ba ya ning reng ba ba thu khai mo ngi ji no kya kham click thing saru ne am khana op ni achuna khong hi ning tung ka na phua op kya kho khyang ri ya ayo tisina ga khanapi angaina opki jimo enjujino thuam khana opkini bribriga julam kya kham kulip thi khoi tungkana tine thankula cambodia le chu aningka na omne thanku tungkana jumpi jet fighter f16 tungne akana opkini khonghi ningla ningka na ka phole chu uno ma ne aka ji le chu aningla kun tumanno tumata khana apuna tubu rikhda opkini Sengkora kang bumri no, mi uka manle kumataya la patingji mangrong angri suyor. Bribriga kong humpliya kong. Tungkana omne chunung leju angri suydanga. Sengkeng lungrana opki jimo, PDF mandali no, kya kyaam kulipli hum tungshya gini. Chuna angri suydanga na leju wain twe mainta defrite jeff fightarium guviya kita. Guviya ta dumduba si akalo na opki jipi PDF mandali no prikini. Bribriga chulem kya kyaam kong humpi manle kumataya patingji mangrong opkiya angri suya omna tumra une. Angri suindanga akshunga khyangsung shalikru mipanna omne se khenglung ripe mirana opkimo PDF mandalino tuang shuna niyam tindrine atungan tuminga lejo shimbo kyakani nubha phinawa taina ombo
Kukum tungsi mbakho yung khengluk poy ripua khyang akdom asuna alimna opkini lemmainsla keksak tegya khenglung rileju Anglung kadang une angsho aglam okulum akhang ambutjia aminkhrana opkini lemmainsla khengluk pa rileju ajao amingtungka nangmana amhun riyung atukbakchu amingtungka naka amhun riyung huningne ajun riya hunung rok agyagung khengluk pa riju aiya kya uno jia ngaina wai thukhani keksak thigiya khengluk pa rila lemmainsri yamna ruruna Sungon dauna miom khinari kabi vai ngovaya akduma kek the une khangri amilin vai aminhun amai vaya kyak sak hingine nanga omna ka beyunga ngovaya achunmai mai ri nhu akya kun ahi khanga namthin du vai chuna ga gene nanga phoping ovai ka kya khang le ju bainak tumat bine achuna monglam ri mji kya angbuma namthin vai
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6MHz တို့မှာတိုက်ရိုက်ဖမ်းယူနိုင်စင်နိုင်ပါပြီရှင်။ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်